ဘင်္ဂလားဒေ့ရှ်နိုင်ငံအပြင်မှာရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းဖုန်းအသုံးပြုခွင့်အင်တာနက်သုံးခွင့်ကတ်တံပိတ်ပင်ဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလှုပ်လာတာနဲ့ပတ်သက်လို့ဒုက္ခသည်တွေကစိုးရိမ်နေကြပါတယ်ဒီလိုကန့်သက်လာမယ်ဆိုရင်သူတို့အတွက်ပြပကဘာနဲ့အဆက်ဖြတ်လိုက်တယ်လို့ဖြစ်ပြီးအရေးပေါ်အခြေအနေတွေမှာအခက်အခဲတွေအများကြီးရှုံရနိုင်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်အခုလက်တလုံးမှာလည်းဒုက္ခသည်စခန်းတချို့မှာအင်တာနက်ကိုအချိန်ပိုင်းနဲ့ပဲသုံးစွဲခွင့်ပြုထားတယ်လို့သိရပါတယ်ဆက်တွေ့စုံစမ်းထားတဲ့မတ်ဆုမုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ရခိုင်ပြည်နယ်တွင်းမှာလွန်ခဲ့တဲ့နှစ်တွေကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအတွင်းဆောင်အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချီပြီးတော့ထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်တိမ်းနဲ့ချီပြီးနေထိုင်ရာရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာဖုန်းအသုံးပြုခွင့်ရပ်တန့်မှုနဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေပိတ်ပစ်ဖို့စက်တွေရေးကုမ္ပဏီတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကညွှန်ကြားခဲ့တာဖြစ်ပါတယ်အခုလိုမျိုးဒုက္ခသည်စခန်းတွေထဲမှာဖုန်းအသုံးပြုခွင့်နဲ့အင်တာနက်သုံးစွဲမှုဖြတ်တောက်လိုက်မယ်ဆိုရင်စခန်းတွေထဲမှာနှစ်နဲ့ချီနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်ပေါ်ပြီးတော့မှကဘာကြီးနဲ့အဆက်အသွယ်ပြတ်တောက်သွားနိုင်ပြီးတကယ်လို့သူတို့အတွက်အသက်ဘေးအန္တရာယ်တဘာဝဘေးအန္တရာယ်အရေးပေါ်အခြေအနေတွေကြုံလာရရင်အခက်အခဲတွေကြုံရနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလေးဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးအီဆလန်ကပြောပါတယ
်ရိုဟင်ဂျာဒုက္ခသည်စခန်းပေါင်းဝေးကြီးမှာသူတို့မိုဘိုင်းဖုန်းအသုံးပြုမှုကိုဖိတ်ကျင်နိုင်လို့ဆိုပြီးတော့ကျွန်တော်ကကြားသိရပါတယ်အဲ့ဒါနဲ့အဲ့လိုမျိုးအခြေတွေဒီဒီရတော့တဲ့စကားဝန်ကြီးမှာသူတို့ကမိုဘိုင်းဖုန်းအသုံးပြုမှုကိုပိတ်ပင်လိုက်နေစဉ်ဒုက္ခတွေရတဲ့ပြည်တော်အခက်အခဲရှင်ရမှာကိုတွေ့ရပါတယ်ခင်ဗျာ။ဒါပြီးလို့ရှင်အဒီကလုံခြုံရေးအဆိုင်ကိုအချင်းချင်းဒီမှာတဲ့အစိုးရအာဏာပိုင်တွေကိုစစ်တေနိုင်မှာမဟုတ်ဘူးနောက်တစ်ခါတော့လူမျိုးရေးဆက်မှရေးနောက်ပြည်လူအခက်အခဲမျိုးကိုပြည်တော်ရှင်ရမှာဖြစ်တဲ့အတွက်ကျွန်တော်ရဒီလိုမိုဘိုင်းဖုန်းအဖိတ်ပြင်မှုကိုကျွန်တော်အလုံးချိန်နေရပါတယ်ခင်ဗျာ
အခုရပိုင်းတွေမှာလည်းရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတယ်လီဖုန်းလိုင်းဖြတ်တောက်တာပြီးအကန့်မကြီးလင်မှုတွေနဲ့ဆက်သွယ်မှုအခက်အခဲကြုံနေရတယ်လို့အင်တာနက်ဆက်သွယ်မှုတွေကိုလည်းမနေ့ပိုင်းနဲ့ညပိုင်းတွေမှာအချိန်အကန့်အသတ်နဲ့အသုံးပြုနေရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးမမောင်ကလည်းပြောပါတယ်အစ်က
ကျွန်တော်ကတော့လောလောဆယ်ဒီမှာဖုန်းလိုင်းတွေဖြတ်တောက်မယ်လို့ဆိုရင်အနေကမှာကျွန်တော်တို့ဆိုရင်ညများတာမရောက်သေးတော့မှအခုကျွန်တော်တို့ဆိုရင်ရပါလို့ကလေးမရှိတဲ့နောက်ကဟိုမှာတောင်တော်လေးမရှိတဲ့ဥဒိပရာမရှိတဲ့အဲ့လိုယူပြီးပါကုအခုကတော့ဆက်ဖိုင်လာမယ်ဆိုလို့ဆိုရင်အရေကိုဖိုင်လာမယ်ဆိုလို့စက်တင်လို့ရပြတ်တော့သွားမယ်ဆိုလို့ဆိုရင်ကျွန်တော်ကမတမဆူရင်လည်းအခုဒီမှာလိုက်ဘူးရလို့ဆိုရင်အခုပြေးလာတယ်ဒီလိုမှာသူတော်ကပြောတာညနေ9နာရီညနေသူတော်နဲ့အင်တာနက်လိုင်းကိုပြေးသွားမယ်ဥပမာညနေပိုင်း9နာရီလောက်မှာသူတို့ကအင်တာနက်လိုင်းညမရဘူးဒီမှာ voice call တော့ကတ်လို့မရဘူးဒီမှာပြေးကြတာပေါ့လိုင်းက
အော်အဲ့တော့အင်တာနက်ကမနေ့နဲ့ညနေကိုဟိုစပိတ်ထားမယ်ဆိုတဲ့သဘောပေါ့နော်နေကင်းပိုင်းကတော့တုံးလို့ရမှာပေါ့အဲ့လိုမျိုးလား
ဟုတ်ကဲ့ပါနေကင်းပိုင်းဆိုလို့ဆိုရင်မနေ့ဟောစောနိုင်နာရီတောင်းနာရီတွဲလို့မှသူတို့ပြန်တွင်းပြည်တယ်ဒီမှာ9နာရီလောက်မှသူတို့ပြေးသွားတယ်လိုင်းကိုသူကကတာရဲစက္ကန့်လိုင်းမှာသူတို့ကတာရဲပိတ်ဆလိုက်ပြီ
အခုလိုမျိုးရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာဆက်သွယ်ရေးလိုင်းတွေကိုထိန်းချုပ်ဖို့ကြိုးစားတာကတော့ဒုက္ခသည်စခန်းတွေထဲမှာဖုန်းကိုအသုံးပြုပြီးတော့မွေးစေဝါးရောင်းဝယ်တာလူကုန်ကူးမှုနဲ့ရာဇဝတ်မှုတွေကျူးလွန်တာကိုကာကွယ်နိုင်မှုဆောင်ရွက်တာဖြစ်နိုင်တယ်လို့လည်းရိုဟင်ဂျာဒုက္ခသည်ဦးအီဆလန်ကပြောပါတယ
်ဒီရတဲ့ဆိုတာအချက်နှစ်ခုကိုသူကပေါ်ပြတာကျွန်တော်တို့သိရပါတယ်အဲတစ်ခုကတော့ရဘာစစ်ကြောစစ်ကြောရဲ့ရောင်းဝယ်မှုကိုတာသိယူတယ်ဒီတော့ပြောတယ်နောက်တစ်ခုကအကျဉ်းပါမှုကိုဖားသိရေးပြီးတော့ပြောတယ်အဲ့ဒီလိုဒီဒွန်ဒါဒုပ္ပတ်ရဲ့စကားတခြားလုံးမှာဘရိုပင်လိုင်းစစ်ဒေးရဲ့ပိတ်ချလိုက်နေစီဒွန်ဒါဒုပ္ပတ်ရဲ့အတေအလုံးအဆက်ဆက်စုံရမှာဖြစ်ပါလေခင်ဗျာဘာဖြစ်လို့စီဒီလုံချုံရအပိုင်းအရောခွေးဒီတော့ခွေးကြီးရပြီနဲ့နောက်တစ်ခုကတော့စစ်ဒေးရဲ့အပိုင်းပေါ့ဒီပါကူစစ်ဒေးရဲ့နောက်ခွေးရအနာပါအပေးစီကိုအရှင်ကျွန်တော်တို့ရင်းသာဒုက္ခကြရအပေးချုံတိုင်းမှာရှိပါတယ်။နောက်တော့ဒီစကားမှာဒီတောင်းဆောင်တွေကရှိတယ်။နောက်ဒုက္ခတွေအရေးအပေးလှုပ်ရှားဆောင်ရနေတဲ့ရင်းသာဒုက္ခကြီးကိုလည်းရှိတယ်။အဲ့ဒီလိုအပေးအပေးပြုပြီးတော့အခက်အခဲရှင်ရမှာကိုသိရပါတယ်ခင်ဗျာ။
နိုင်ငံရဲ့လုံခြုံရေးကိုအခြေခံပြီးတော့ဒီလိုဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အရေးယူဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်တယ်လီဖုန်းဆက်သွယ်ရေးစီးနင်းကန့်သတ်ရေးကော်မရှင်ကသတင်းမီဒီယာတွေကိုပြီးခဲ့တဲ့သတင်းမှတ်ကပြောဆိုထားတာပါဒါပေမဲ့လည်းကုလသမဂ္ဂနဲ့လူခွင့်ဖွဲ့တွေဘက်ကတော့အခုလိုမျိုးဒုက္ခတွေကိုဆက်သွယ်မှုလမ်းကြောင်းတွေဖြတ်တောက်လိုက်မယ